အစ္စရေးနဲ့ဟမတ်တွေကြားလူသားချင်းစာနာမှုတွေတတ်မှတ်ချက်တစုံတရာမထားဘဲအများဆုံးအပြစ်ခတ်ရက်စဲချဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္လာနေ့အစောပိုင်းမှာထုတ်ပြန်လိုက်တဲ့အခုဆုံးဖြတ်ချက်ဟာနှစ်ဖက်စလုံးအသေးချလိုက်နာပြီးတာရှိခံမဲ့အပြစ်ခတ်ရက်စဲဖြစ်လာဖို့အတွက်လှုပ်ဆောင်တဲ့ခြေလှမ်းတရားလို့ဆိုပါတယ်။ဒါအပြင်ဂါဇာကမ်းမြောင်ဒေသခံတွေအတွက်လူသားချင်းစာနာမှုအကူတွေအထောက်အကူတွေအများကြီးလိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်။ဂါဇာဒေသမှာပြစ်ခတ်ရရေးသဘောတူညီချက်တွေအများပြားချမှတ်ခဲ့ပေမဲ့တခုမှမတီးခဲ့ပဲတိုက်ခိုက်မှုအရှိန်မြင့်မားလာတာတရင်သုံးဘက်လောက်ရှိတာချိန်မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ပါလက်စတိုင်းတမကြီးရီယတ်မန်ဆောကတော့ဒီကြေညာချက်ကနေတာရှိအပြစ်ခတ်ရက်ဆဲလာမယ်လို့မျှော်လင့်ထားကြောင်းပြောခဲ့ပေမဲ့အစ္စရေးရဲ့ရန်လုံမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေပြင်းပြင်းထန်ထန်အရေးမယူဘူးလို့ဝေဖန်လိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းတွေအတွက်အကာအကွယ်ပေးဖို့လုံခြုံရေးကောင်စီကလှုံ့ဆော်ပေးမယ်လို့မျှော်လင့်ထားကြောင်းနဲ့လက်ရှိအနေအထားမတည်ငြိမ်တဲ့အပြင်အချိန်မီအရင်လိုပြန်ပြီးဖြစ်သွားနိုင်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအစ္စရေးသံမကြီးရွန်ပရိုဆာကတော့ဟမတ်တွေဟာအစ္စရေးဘက်ကိုရော့ကက်အစင်းပေါင်း 2,500 လောက်ပစ်ခတ်ခဲ့တာမို့အစ္စရေးကနေလက်တုံပြန်ပြီးတိုက်ခိုက်ခဲ့ရတာလို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေမဖြစ်အောင်အစ္စရေးဘက်ကတက်နိုင်သလောက်ရှောင်ရှားပေမဲ့ဟမတ်တွေဘက်ကပစ်ခတ်မှုတွေရပ်ဆိုင်ဖို့ညှင်းဆုံနေတယ်လို့ပြောပါတယ်။အခုထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်မှာလဲဟမတ်စ်တွေနဲ့ပတ်သက်ပြီးအတိအကျဖော်ပြတာမတွေ့ရကြောင်းနဲ့အစ္စရေးဘက်ကကိုယ့်ကိုယ်ကိုခုခံကာကွယ်ခွင့်ရှိတယ်လို့ဆိုပါတယ်။